မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာတမ်းမမဟုတ်တဲ့အခြေအနေမှာရှိနေတယ်လို့ဒီနေ့ကျင်းပတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကသုံးသပ်ဆုံးဖြတ်လိုက်ပါတယ်။မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုဒီနေ့နေပြည်တော်မှာကျင်းပခဲ့ပြီးယာယီသမ္မတဦးမြင့်ဆွေ၊ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စတဲ့ကာလုံအဖွဲ့ဝင်တွေအဖြစ်အထူးဖိတ်ကြားထားသူဖြစ်စစ်ကောင်စီအတွေ့အမှုနဲ့ဥပဒေရေးရာဝန်ကြီးဌာနဝန်ကြီးပြည်တော်စုရှေ့နေကျုပ်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒုတိယသမ္မတဦးဗန်တီယူကကျမအေးရခွင့်တိုင်ကြတယ်လို့စစ်ကောင်စီသတင်းမှထုတ်ပြန်ပါတယ်။အစည်းအဝေးတွင်ပြီးခဲ့တဲ့2020ရွေးကောက်ပွဲမဲမတမာမှုတွေနဲ့ဖြည့်ရှင်းပေးခြင်းမရှိတဲ့အခြေအနေတွေ၊မဲဆင်းစစ်ဆေးတွေ့ရှိမှုအခြေအနေတွေ၊စစ်ကောင်စီရဲ့လှုပ်ဆောင်ခဲ့တာတွေနဲ့ရှေ့လုံငန်းစဉ်တွေအပြင်ပြည်တွင်းမငြိမ်မသက်စုပူမှုတွေကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တင်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အရီပေါ်တက်ရောက်လာသူတွေကသုံးသပ်ဆွေးနွေးကြပြီးလက်ရှိမြန်မာနိုင်ငံအသံမမဟုတ်သောအခြေအနေတွင်ရှိနေစေဆိုပြီးစစ်ကောင်စီထုတ်ပြန်ချက်မှာရည်ညွန်းသုံးဆွဲသွားပါတယ်။2008ခုနှစ်ဖွဲ့စည်းပုံအရရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်မှာတစ်နှစ်ပြီးတဲ့နောက်6လစီနောက်ထပ်2ကြိမ်သက်တမ်းတိုးခွင့်ရှိတယ်လို့ဖော်ပြပါတယ်။ဒါကြောင့်ပုံမှန်အဖြစ်ဆိုရင်တော့2008ဖွဲ့စည်းပုံအရအခုဒီကနေ့မှာစစ်ကောင်စီအုပ်ချုပ်ရေးသက်တမ်းကုန်သွားမှာပါ။လိုအပ်တဲ့ထုတ်ပြန်ကြေညာချက်ကိုမနက်ဖြန် February 1ရက်နေ့မှာမြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကထုတ်ပြန်ပေးမယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။